that only serves to make me more determined to achieve my final goal. And I'll come back even stronger.
김명란 씨 워터 프레임의 신선영화 특별한 사람. 그룹 요리공 북한야의 끝이 뮤직비디오 인하수와 CIA의 청초제 내미리가 피자리 에라장루 예마백가보는 요리공 북한야 문예바제비로 신지아 디자무시우보는 CIA 청초제 디자니 브라마 요 뮤직비디오 인하수와 바로 요리공 북한자야래
지마로 아이나 바장무로 알로 치타래수라고 디포소에 나탕 ဆက်တခုနဲ့ဒီစစ်ပွဲတွေကြီးလင်းစစ်ပြန်စဖြစ်လာတဲ့အချိန်မျိုးကျွန်တော်ပြန်သွားကြည့်ရလိမ့်မယ်ရှင်။အဲနောက်ဆက်တခုနဲ့မှာဖြစ်တယ်ဆိုတော့ပမောနဲ့ကချင်ပြည်နယ်အရှေ့တောင်ပိုင်းအချမ်းမှာရှိနေတဲ့ကချင်လူမျိုးတွေကချင်မျိုးသားတွေကစစ်ပွဲဆက်ဖြစ်လာတဲ့အခါမှာအနီးသတ်ဆုံးနေရာကိုကြီးရဲစီမှာတို့ကဒီ ခင်ဗျာအိုကေအိုကေသင်္ကြန်တဲ့အဲနာမည်ကအနီးသတ်ဆုံးဖြစ်ပြီးတော့မှာတို့အတွက်ကလည်းမြေပေါင်းများစွာဒီတိုင်းဒေသနဲ့တိုင်းအတွက်ပြီးရောယုံကြည်အားထားတဲ့အနေအထားမျိုးရှိတဲ့ခါကျတော့တို့အဲ့ဒီတိုင်းဒေသနဲ့တိုင်းလေးစီအုပ်ချုပ်တဲ့နေမျိုးဖြတ်ပြီးတယ်။ဘာကြောင့်မလို့လဲဆိုတော့တို့ကအစိုးရအုပ်ချုပ်တဲ့ဒေသကိုမဖြတ်ပြေးရတဲ့အောင်တို့မှလည်းမြေပေါင်းများစွာခံခဲ့ရတဲ့ဒီစိတ်တ ကဝတ်စပ်ပြောတဲ့အခါမှာအနိုင်ရှင်နိုင်တယ်ဘာကြောင့်မလို့လဲဆိုတော့တိုင်းတော့လက်နက်ကန်ဒီကအုပ်ချုပ်တဲ့ဒီတားမှာဖြစ်နေတာဖြစ်တဲ့ပြကြောင့်မလို့တချို့အချက်အလက်တော်များများမှာဆိုမြန်မာအစိုးရဘက်ကနေမသိရရရှိရဒါပေမဲ့ဒီမှာသိတဲ့လောက်ကတော့တိုင်းတော့လက်နက်ကန်ဒီတားတွေမှာရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကအခုလိုမျိုးလူကုန်ကူးခံရတဲ့အမျိုးသမီးတွေကိုသူတို့ကသူတို့စီးရင်ကောက်ထားတာရှိတယ်။အဲ့ဒါတွေကိုလိုအပ်သလိုသူတို့ဒီမြန်မာဆိုရဘက်ကလည်းပြန်ပြီးတော့မှဒီအချက်လက်ကိုပြန်ပြီးမျှဝေရလို့ကျွန်မတော့သိထားတယ်ရှင်။ဟုတ်ဒါပေမဲ့ခုနကဒီ Human Rights Watch ပြောသလိုပေါ့နော်။ဒီအမျိုးသမီးတော်တော်များများကစစ်ဘေးကြောင့်ခံနေမှာရှိနေတယ်။အဲ့စစ်ဘေးကြောင့်ခံနေရတယ်အဓိကလက်နက်ကိုင်အုပ်ချုပ်မှုနဲ့နေနေတာမှာပဲ
ရှိနေတဲ့ခါကျတော့အရေးအတွက်ကအဲ့ဒါပဲပုံများလို့ဖြစ်နေရပါတော့ဟုတ်နောက်တစ်ချက်စိတ်ဝင်စားစရာကျွန်မတွေ့ရတာပေါ့နော်ဒီရောက်ချခံရတဲ့ကချင်တို့ကြီးများစုကပဋိပက္ခဖြစ်ပွားရာဒေသကနေပြီးတော့များဖြစ်ကြကြတာပေါ့ဘာလို့လဲဆိုတော့အမျိုးသားတွေကစစ်တပ်ကိုထွက်သွားတယ်သူတို့ကအိမ်မှာအိမ်ဆောင်ဦးစုကြီးခြံခဲ့တယ်အဲ့တော့မိသားစုစားဝတ်နေရေးအတွက်တည်တဲ့ဘုရားဝေရှာဖို့လိုတယ်ဝေရှာဖို့လိုတဲ့ခါမှာတရုတ်ပြည်မှာဈာစာကောင်းကောင်းရမယ်အဲ့လိုမျိုးဖျားယောင်းတွေးဆောင်မှုတွေကြောင့်ပေါ့နော်သူတို့တွေပါသွားကြတယ်လို့လေ Human Rights Watch ကထောက်ပြထားပါတယ်အဲ့ဒါလေးမှန်တဲ့တော့မှန်တယ်လို့ထင်ပါတယ်ရှင
်ဟုတ်ကဲ့အဲ့ဒါကြတော့ဟိုဘယ်လိုပြောမလဲအကုန်လုံးကြီးကတော့ဒီစစ်တိုက်သွားတဲ့ဟာမျိုးမဟုတ်ရှင်ဘာကြောင့်လဲဆိုတော့တို့ Now Africa Civilian ပေါ့နော်ဒီသူတွေအရှိတောင်ပိုင်းမှာနေတဲ့ဒီမမော်နဲ့နေတဲ့ area ဒီနားလုံးနဲ့နေတဲ့ area လူတွေကအများတော့အချင်းလယ်သမားတွေတော့တယ်ဒါပေမဲ့စစ်ပေးဆောင်ဖြစ်လာပြီးတော့မှသူတို့ရဲ့လေကိုပြန်မသွားနိုင်တဲ့အခါမှာတချို့ကတော့လက်နက်ကင်နဲ့ဝင်တယ်အများစုကတော့သူကအုပ်ချုပ်နယ်မြေဒေသဆက်ကိုပြန်သွားပြီးတော့မှလေပိုင်ရာပိုင်နဲ့သူတွေရဲ့မြေမှာပြန်သွားပြီးတော့မှအလုပ်သမားအနေနဲ့တက်လက်တာမျိုးစစ်ပေးဆောင်စခန်းကအမျိုးသားကော်မန်ဒါနဲ့ဒီမှာအမေးဖြေလုပ်တဲ့အချိန်မှာသူတို့ဒီလိုမျိုးပြောပါတယ်ဒီများတော့အဖြစ်ကသူတို့ကလောက်နှစ်ပတ်သုံးပတ်အဲ့လိုမျိုးသွားပြီးတော့မှလယ်မြေတွေပိုင်တဲ့သူတွေရဲ့လယ်ထဲမှာသွားပြီးတော့မှနေသားအနေနဲ့အလုပ်သွားလုပ်တာတွေရှိတယ်မပြောချင်နေမှသွားလုပ်တာတွေရှိတယ်ဒီစပါးစိတ်တဲ့နေရာတွေမှာအလုပ်သွားလုပ်တာရှိတယ်အဲ့တော့များသောအားဖြင့်အိမ်မှာတန်ခဲ့တဲ့သူတွေကအမျိုးသမီးနဲ့ကလေးတွေပုံများတယ်အဲ့ခါကျတော့လူငယ်အမျိုးသမီးတွေကပို့ပြီးတော့မှလူကုန်ကူးခံရတဲ့အနေအထားမှာတော့ရှိရပါတော့အဲ့တော့အမျိုးသားတွေကများသောအားဖြင့်သူတို့မိသားစုတွေနဲ့အတူတူမရှိနေတာများတယ်ဟုတ်ကဲ့
နောက်တစ်ချက်ကျွန်မသိချင်တာပေါ့နော်ဒီ Human Rights Watch ရဲ့ Council ကကလေးမွေးကလေးမွေးပြီးရင်ပြန်ကြည့်ရင်ပြန်လို့ရတယ်ဆိုတော့ဒီလိုကလေးမွေးပြီးတဲ့အခါကျတော့တချင်မျိုးသမီးတွေကိုပြန်ကွင်းတူတယ်ဆိုတော့အဲ့လိုမျိုးရောင်းစားခံပြီးတော့ကလေးမွေးပြီးတော့ပြန်ကြည့်ရင်ပြန်ဆိုပြီးတော့ပြန်ကွင်းရတဲ့အမျိုးသမီးတွေနဲ့ရော Esther တို့ကြုံဘူးပါလားကြုံဘူးလို့ရှိလို့ရှိရင်သူတို့ရဲ့အတွေ့အကြုံပေါ့နော်ဘယ်လိုသူတို့ခံစားရလဲဘယ်လိုဖြတ်သန်းမှုတွေလုပ်ခဲ့ရတယ်ဆိုတာကော Esther တို့မေးခဲ့ဘူးပါလား
ဟုတ်ကဲ့ရှင်အဲ့ဒီဟာကိုကျမတို့အသေးအချာကိုမေးချင်မျိုးရှိပါတယ
်
အဲဘာကြောင့်လို့လဲဆိုတော့တော်တော်လေးကိုစိတ်ဝင်စားစရာကောင်းတယ်ပေါ့နော်ဘာကြောင့်လဲဆိုတော့တချို့ကလေးမွေးပြီးပိန်မဲ့ဘာကြောင့်လို့6နှစ်9နှစ်ကြီးတရုတ်ပြည်မှာသွားပြီးတော့မှပိန်မိနေကြတာလဲဆိုတော့ကျမတို့ကသိချင်တာပေါ့အ
ဲ
့ဒါနဲ့ကျမတို့ကလွတ်လာတဲ့အမျိုးသမီးတွေကိုမေးတယ်ဒါပေမဲ့ကျမခင်ကတော့လူတယောက်ချင်းစီရဲ့အဖြစ်အပျက်ကတော့ကွဲပြားမယ်လို့ထင်ပါတယ်ရှင်ဒါပေမဲ့ကျမတို့တွေ့ကြတဲ့အမျိုးသမီးတွေသူတို့ထပ်တည်လို့မြောက်လာတဲ့သူတွေကပြန်ပြီးပြောပြတဲ့အနေအထားရဆိုရင်သူတို့ကပြောတယ် အင်ရှင်တွေပေါ့နော်ကျမကလေးလမ်းမွေးပေးပြီးကျမ intentional ပေါ့နော်အဲဆွေမျိုးတွေမိသားစုတွေနဲ့အဖေအမေညီကောင်မောင်နှမတွေနဲ့တွေ့ချင်တယ်ဆိုပြီးတော့မှတောင်းဆိုရဲခါကြရင်တို့ကသိပြန်တယ်သိပြန်တယ်ဆိုပြီးတော့မှတို့ကသိမပြန်ဘဲနဲ့တို့အိမ်မှာပဲပုံမှန်လုပ်နေကြလိမ်းမိုင်းဆိုင်ရာတန်ဖက်မှုနဲ့အိမ်တွင်တန်ဖက်မှုတွေတို့ကျူးလွန်နေပြီးတော့မှဒီအမျိုးသမီးတွေဆိုရင်ဥမာရဲခန်းကိုတို့ကိုယ်တိုင်သွားပြီးတော့မှကျမလူကုန်ခုခံရတာပါဆိုမှတရုတ်ရဲတွေကိုတော့ပြောတာတောင်းမှတရုတ်ရဲတွေကအဲ့ဒီသူ့ကိုအိမ်တွင်တန်ဖက်မှုလုပ်နေတဲ့အိမ်ကိုသူ့ကိုကိုယ်တိုင်ကျန်တော့ပို့တယ်အဲ့တော့သူတို့ကိုကလေးမွေးပြီးရနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့တယောက်နဲ့တယောက်ရဲ့အချင်းလေးပေါ်မှာမူတည်ပြီးတော့မှကွဲပြားမှလို့ထင်ပါတယ်ဒါပေမဲ့ကျမတို့တော်တော်များများကိုတွေးခဲ့တာကတော့ကလေးမွေးပြီးရနဲ့ပြန်ခိုင်းတယ်ဆိုတော့အချက်လက်ကတော့ကျမကြုံတွေ့ခဲ့ရတဲ့လောက်ကတော့မှန်ကန်မှုတည်းမရှိပါဘူ
းဒီ Human Rights Watch ရဲ့အစီအခံစာမှာပဲထပ်ပြီးထောက်ပြမစူးသူအစီအခံစာပြုစုရမှာပြန်လွတ်လာတဲ့အမျိုးသမီး30ကျော်လောက်နဲ့ကိုတွေ့ဆုံမိန်းပြီးတော့ဒီအစီအခံစာကိုထုတ်ပြန်ဆိုလူပြန်လွတ်လာတဲ့အမျိုးသမီးတွေရှိတော့ဘယ်ပုံပင်ကြီးတွေသူတို့ပြန်လွတ်လာအောင်ကြိုးစားကြလဲရှင
်အဲ့ဒါတော်တော်လေးစိတ်ဝင်စားချက်ကောင်းတယ်ဘာကြောင့်မလို့လဲဆိုတော့ကျမတို့ဒီလွတ်လာဒီစိတ်ကြုံတော်ဆိုးတဲ့အမျိုးသမီးသူခံရခဲ့တဲ့အကြောင်းအရာကိုပြောပြလိုက်ချိန်မှာ
ဟုတ်ကဲ့
သူကဖုန်းကလုံးကိုခြာတွေ့ရအဲ့အိမ်မှာပဲအဲ့ဖုန်းအဟောင်းကိုတွေ့တော့သူအဲ့ဖုန်းအဟောင်းလေးကိုသူတင်းထားပြီးတော့မှသူဒေးသွားတဲ့အချိန်မှာသူပတ်စံနည်းနည်းနည်းစူထားပြီးတော့မှအဲ့ဖုန်းဆိုင်မှာတော့ပြီးတော့သူကစင်ကတ်လေးဝယ်တယ်ဝယ်ပြီးတော့မှသူတိတ်ထားသလောက်ကတော့ UNP နဲ့ကိုခေါ်မဲ့ဖုန်းနံပါတ်ကုတ်နံပါတ်ဗာနဲ့ဆောက်ကလေးဆိုတော့သူကသိတယ်ဘာကြောင့်လဲဆိုတော့သူကလည်းတရုတ်နယ်စပ်မှာနေလာတာ9နှစ်ရှိနေရှိပြီဆိုတော့သူအဲ့တောင်းကြည့်တဲ့အခါကျတော့သူကသွေးမိသွေးရဖုန်းနံပါတ်အကုန်လုံးနှိပ်တာနှိပ်တော့သူကနောက်ဆုံးကျတော့ဒီအမျိုးသမီးတယောက်ကကောက်ကင်တယ်သူကတော့တရုတ်နိုင်ငံသားဗမာကချင်းပေါ့နော်အဲ့တော့သူကဘာသာစကားချင်းကြီးရဲ့ခါကျတော့မှသူကအဲ့ဒီမှာစပြီးတော့မှဒုက္ခရောက်နေတဲ့အကြောင်းပြီးရင်ဒီတိုင်းသားလက်နက်ကိုင်အုပ်ချုပ်မှုနဲ့နေပြီးသားမှရှိတဲ့အမျိုးသမီးအဖွဲ့အစည်းတွေကသူတို့ကယ်ဖို့အတွက်ဟိုကူညီပေးတယ်ဆိုတော့အကြောင်းအရာလို့ပြီးထားတဲ့ခါကျတော့သူအဲ့ဒါကိုသူ့ကူညီပေးဖို့တော့ပြောပြပေးဖို့အဲ့လိုမျိုးသူကအကူအညီတောင်းပြီးတော့မှတချို့ကအဲ့လိုမျိုးပုံစံမျိုးနဲ့သူတို့ဘယ်နေရာမှာရောက်နေလဲဆိုတော့ဒီတိရုပ်ဒီမှာအသုံးများတဲ့ WeChat ပေါ့နော် application အဲ့ဒါ social media application ကိုတောင်းပြီးတော့မှ WeChat မှာဘယ်နေရာမှာသူကရောက်နေလဲဆိုတော့ location ကိုသူကနှိပ်ကြလိုက်အဲ့နေရာမှာတွေ့နိုင်တယ်ဆိုတဲ့အမျိုးပေါ့နော်အဲ့ဒါနဲ့သူတို့လာပြီးတော့မှကယ်ပေးတဲ့သူတွေရှိရပေါ့တချို့ကအဲ့လိုမျိုးလွတ်လာတယ်အမျိုးသမီးတော်များများကတော့ yes ဆန်းတွေ့ရတယ်တိရုပ် yes ဆန်းကိုသွားပြီးတော့မှကျွန်မလူကုန်ကြီးခံနေရတာပါအဲ့တော့ကျမနိုင်ငံကိုပြန်ပို့ပေးပါကျွန်မဘယ်နိုင်ငံကနေရောက်လာတာပါဆိုပြီးတော့မှသွားပြီးတော့မှသူတို့ကိုယ်တို့အဖမ်းခံတာမျိုးတွေရှိတယ်။တချို့တရုတ်ရဲတွေကတော့သူတို့ရဲဆောက်လာပြီးတော့မှလူကုန်ကူးခံရကြအောင်တော့ပြောတဲ့သူတွေကိုလူကုန်ကူးတဲ့သူတွေကိုပဲပြန်ပြီးပို့ပေးတာမျိုးတွေရှိတယ်လို့တချို့ကတော့မြန်မာအစိုးရကိုပြန်ခေါ်ပြီးတော့မှပြန်ပြီးပို့ပေးတာတွေရှိတယ်လို့တိုင်းသားလက်နက်ကဥမာ KIA OKA ကလည်းသူတို့မှ UNP နဲ့တဲမှာကိုယ်စလေရုံးချုပ်တွေရှိတယ်အဲ့ကိုယ်စလေရုံးချုပ်တွေကိုသူကဆက်သွယ်ပြီးတော့မှပြန်ပို့ပေးတာမျိုးတွေရှိတယ်ဟုတ
်အဲ့လိုမျိုးပြန်လွတ်လာပြီးတော့တစ်ဖက်နိုင်ငံကိုပြန်ရောက်လာတဲ့အခါမှာ Human Rights Watch Report ကိုပဲတင်ကိုးကားရမယ်ဆိုရင်ဒီအမျိုးသမီးတွေက social stigma ပေါ့နော်လူမှုအတိုင်းပိုင်းမှာတင်ချဆက်ဆံခံရတာရှိတယ်လို့လည်းပေါ်ပြထားပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲ Esther
ဟုတ်ကဲ့အဲ့ဒါကလေကျမတို့နိုင်ငံကလေတနိုင်ငံလုံးဖြစ်နေတဲ့အနေအထားပေါ့နော်ဥမာအမျိုးသမီးတယောက်လူကုန်ကူးခံရတာတခုတည်းမဟုတ်ပဲねကျမတို့တိုင်းပြည်ထဲမှာဖြစ်တဲ့ဥမာအထမအကျင့်ခံရတဲ့အမျိုးသမီးတွေကိုဆိုရင်လေကျမတို့ရဲ့လူမှုအတိုင်းအဝန်းကနေပြီးတော့မှနည်းနည်းဟိုအနေအထားဆက်ဆံတဲ့ဟာမျိုးတွေကတော်တော်လေးကိုရှိရခြင်းဒီအမျိုးသမီးတွေကိုလူကုန်ကူးခံရတယ်သူများရဲ့မရလို့တယ်ပေါ့နော်အဲ့လိုမျိုးပုံစံမျိုးနဲ့ပြန်ပြီးဆက်ဆံတဲ့ခါကျတော့ဒီအမျိုးသမီးတော်တော်များများကဒီလူမှုတိုင်းဝိုင်းမှာသူတို့ဝင်မဆက်ရတော့ပဲနဲ့အင်္ဂလန်ပုံနဲ့သူတော်တော်များများပြန်ဖြစ်သွားတာမျိုးရှိ။အဲ့တော့သူတို့ကပုံမှန်အနေထားအချင်းလူမှုတိုင်းဝိုင်းထဲမှာပြန်ပြီးဝင်ဆက်ဖို့သူတို့တော့ကနေရာမရှိလို့မျိုးသွားဖြစ်တာမျိုးရှိရပါတော့။အဲ့တော့သူတို့ကပြန်ပြီးတော့မှပုံမှန်လူမှုတိုင်းဝိုင်းမှာပြန်ပြီးလှုပ်ရှားသွားလာနိုင်ဖို့အတွက်ကဒီလူတွေကသူတို့ခင်းမပေးမရမယ်ဆိုတာကိုသူဒီကတော့လူမှုတိုင်းဝိုင်းကလူတွေကတိတ်ပြီးနားမလည်ကြတာပေါ့နော်။အဲ့တော့မျိုးသမီးတော်တော်များများအဲ့ဒါကိုလုံးဝခံနေရတယ်ဒီကတော့တော့ပြန်လာတဲ့သူတွေကိုမေးတဲ့ပုံစံအရဆိုရင်အဲ့လိုတွေးရပါတယ်